ဝိကရောဂါကူးစက်မှုတွေတကြောပြန်ကြုံနေရတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားရတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြပေးပါမယ်။ကျွန်မကတော့စုပါ။ကာယရောဂါထိန်းချုပ်ရေးအစီအစဉ်တွေကြောင့်ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအလုပ်ကိုင်းနဲ့စာဝန်တွေရေးအခက်အခဲကြုံနေရတယ်လို့ဂျပန်ရောက်မြန်မာအတိုင်းဝန်ကပြောပါတယ်။ယောဂကူးစက်မှုတွေတိုးလာနေတာကြောင့်တိုကျိုမြို့တော်နဲ့အနီးအနားကဒေသသုံးခုမှာအရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးတဲ့နောက်အလုပ်ကိုင်းခက်ခဲတွေကြုံနေရတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အလုပ်အမှုဆောင်အဖွဲ့ဝင်ဦးတန်းဆွေကပြောပါလေ
။တစ်ခါကဒီယောဂထင်းချုံရေးတကူကျိုးသက်အောင်မှုရှိပေမဲ့ဒီလိုထင်းချုံလိုက်တဲ့အတွက်ကြောင့်မလို့စားသောက်ဆိုင်တွေမှာလုပ်တဲ့ပုံစံတွေညာဆိုအလုပ်လုပ်နေကြစွာရတယ်။အဲဒီလူတွေကတော့အကြီးကြီးထိခိုက်မှုရှိတာပေါ့။နောက်တစ်ခါဒီလိုနေဘက်တွေမှာဒီပုံမှန်ငန်းလာတဲ့ဒီ training ဒီနန်းသားဒီဒီမှာလာရောက်ပြီးတော့ဟိုကျောင်းတက်နေတဲ့ကျောင်းသားတွေတွေ့လဲအလုပ်ကံရအားကြီးဘူးလေဆက်ဆက်ဖြစ်သွားတာပေါ့အခုဆိုရင်ဘာမှလည်းငါဟိုပြန်မဲ့လူတွေတော်တော်များများတန်းစီနေတာပေါ့အခုပြန်ကျင်းတော့ကြောင်းလည်းပဲ notify တွေတွေလေလက်မှတ်စီရလဲရက်တက်သွားတယ်အဲ့တော့ပြန်ကျင်းတော့ကြောင်းလည်းပဲလေလက်မှတ်ဖို့အပြည့်စုံမရှိတဲ့လူတွေဒီမှာကျွန်တော်ပြည်တော်ကထောင်နဲ့ချီပြီးတော့ပေါ့လေဟိုတောင်းတနေကြတယ်
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဂျပန်အစိုးရကနောက်ထပ်ဒေတာတချို့မှာပါအရေးပေါ်အခြေအနေကြီးညာဖို့စီစဉ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းအိုဆာကာ၊ကျိုတိုနဲ့ဟိုင်ယွန်ကိုဒေတာတွေမှာပါအရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေကြောင်းကျိုတိုသတင်းကဖော်ပြခဲ့တာပါ။ယောဂကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်နိုင်မှုအရေးပေါ်အခြေအနေတွေထုတ်ပြန်ထားတဲ့နေမြေအတွင်းမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာတွေမှာလည်းအခက်အခဲတွေကြုံနေရတယ်လို့ WeLife မြန်မာဂျပန်အဖွဲ့ကကိုမျိုးကြီးကပြောပါတယ်။
ဒီရေတော့အချိန်လေးထုတ်ပြန်ထားပြီးလေသူတွေကတော့သွားလာစားတော့နေတာတော့ပုံမှန်အတိုင်းနဲ့သွားနေတယ်။ဒါပေမဲ့ည၈နာရီထိုးတဲ့အခါမှာစားတော့ဆိုင်ကြီးအားလုံးအရေးပေါ်အချိန်ကြီးကြောင့်ဖြစ်နေပြီ။စိတ်ပြေးရတဲ့အခါမှာတင်းတင်းကြပ်ကြပ်အရင်ဥပဒေထုတ်ထားတာတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့အတန်ကြီးဆောင်ခိုင်တဲ့ပုံစံမျိုးလုပ်မယ်ဆိုတဲ့အတန်တော့ကြားပြီးမှတရားဝင်ကထုတ်ပြန်ကြညာထားတယ်မရှိဘူး။မရှိတဲ့အခါမှာတချို့ဆိုင်လေးတွေကတော့ခွင့်ရခွင့်နဲ့ဆိုင်ရည်တော့နည်းနည်းပါပါရှိတယ်။အဆိုင်ကြီးမှာအလုပ်လုပ်တဲ့ညီမအတိုင်းဝန်ကြီးကတော့နည်းနည်းပါပါစာဝင်းကြီးတွေအစီအစဉ်တွေကျွန်တော်တို့လည်းထင်တယ်ပေါ့နော်။အများကြီးတော့တော်တော်များများကတော့အလုပ်တော်တော်လေးကိုအချိန်လျှော့ခံရတာနဲ့တချို့ကျတော့အလုပ်ကလူလျှော့လိုက်တာမျိုးနဲ့စာဝင်းကြီးတော့အခက်အခဲကြီးကြုံနေတာလားကိုကျွန်တော်လည်းကြားပြရပါတယ်။
ယောဂကူးစက်ခံရသူနှစ်သိန်းကျော်ရှိနေတဲ့ဂျပန်နိုင်ငံမှာတော့လာမယ့်ဖေဖော်ဝါရီနောက်ပိုင်းကာလကစပြီးကိုဗစ်ယောဂကာဝယ်ဆေးကိုပထမဦးစားပေးသူတွေစီစပြီးထိုးနှံပေးနိုင်မှုရည်မှန်းထားတာပါဖေဖော်ဝါရီလပိုင်းမှာကာဝယ်ဆေးပထမတော့စတင်ထိုးနှံပေးနိုင်မှုပြင်ဆင်ထားတဲ့မြန်မာနိုင်ငံမှာလည်းအစိုးရအနေနဲ့ကာဝယ်ဆေးဝယ်ယူဖို့ရန်ပုံငွေထူထောင်ထားပြီးပြည်မအလုံငွေကောက်ခံတာကိုလည်းဆောင်ရွက်နေတာပါကိုဗစ်ကဝယ်ဈေးဝယ်ယူနိုင်မှုပြည်ရင်းအလူရှင်တွေသာမကပြပရောက်မြန်မာတွေလည်းပါဝင်လူရန်လာကြပြီးအဲ့ဒီထဲမှာဂျပန်ရောက်မြန်မာနိုင်ငံသားတွေလည်းပါဝင်လာတဲ့အကြောင်းဦးတန်းဆွေကပြောပါလေ
ဂျပန်နိုင်ငံမှာလည်းစတင်နေတဲ့ကိုဗစ်ကလာမှာခက်ခဲကြုံတွေ့နေတဲ့ပုံမှာလည်းအများကြီးအလုပ်မရှိတဲ့လူတွေရှားဝတ်တွေဖြစ်နေတဲ့လူတွေအများကြီးပဲသူတို့တက်နိုင်ကြလောက်ကလည်းပါဝင်လူရန်လိုက်ကြတာဒီခုနှစ်ရက်တော်တယ်ပါပဲကျွန်တော်တို့ပုံမှန်ဝင်3,500ကိုခတ်နေပြီဒါပေမဲ့ဒီမောက်ကဒီမှာရက်ပြရပုံကျွန်တော်တို့ယာယီခံမှန်းတာကဇန်နဝါရီလကုန်လောက်ထိဘူးပေါ့လေကျွန်တော်တို့ဒီကောက်ခံမှုတွေကိုကျွန်တော်တို့လုပ်ကြမှာပေါ့အဲ့ဒါပြီးလို့ရှိရင်တော့ဒီဖေဖော်ဝါရီလလဇန်ပိုင်းလောက်မှာဒီဂျပန်နိုင်ငံမှာရှိနေတဲ့ကမ္ဘာတန်ရုံဝါနာမနဲ့ကျွန်တော်တို့တွဲဆုပ်ပြီးတော့ဒီလူမျိုးကိုလက်ကြောင်ပြီးပြီးတော့ပြည်နယ်မှာရှိတဲ့ဒီလည်းဆွေရပွင့်လက်ထားတဲ့ဒီကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးဟိုစာအုပ်ပေါ့လေကျွန်တော်တို့ထားပေးဖို့လူတွေမှာဖြစ်ပါတယ်
မြန်မာအစိုးရအနေနဲ့ကိုဗစ်ကဝယ်ဈေးရဖို့အိန္ဒိယ၊တရုတ်၊အမေရိကန်၊ရုရှား၊ UK စတဲ့နိုင်ငံတွေနဲ့တန်တမာနည်းရချိုးပန်းနေပါတယ်။တကယ်ပါလုံးမှာကိုဗစ်ရောဂါကူးစက်ခံရသူ90သန်းကျော်ရှိနေပြီးသေဆုံးသူကတော့19သိန်းကျော်ရှိနေတာပါ။မြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း3,300ကျော်နဲ့သေဆုံးသူကတော့2,800ကျော်ရှိနေပါတယ်။ဒီမှာကတော့စုစုပါရန်ကုန်မြို့ကနေတရေပြေပို့ထားပါတယ်။